Cognitivist Facility Guardian ဖွင့်လှစ်ထားတဲ့ပြည်နယ်နယ်တိုင်းဒေသအသီးသီးကအခြေခံပညာကျောင်းတွေကိုပညာရေးဝန်ကြီးဌာနဆီပြန်အနှံ့ဖို့ထုတ်ပြန်ပြီးတဲ့နောက်တချို့ကျောင်းတွေမှာဖွင့်လှစ်ထားတဲ့ Fever Clinic တွေရဲ့အခြေအနေကိုပြောပြသွားပါမယ်ကျွန်မအဆုစုပါအခုဇူလိုင်လလယ်လောက်မှာအခြေခံပညာကျောင်းတွေပြန်ဖွင့်နိုင်မှုအတွက်ပြင်ဆင်မှုတစ်ခုအနေနဲ့ COVID-19 ရောဂါပိုးရှိမရှိစောင့်ကြည့်ရေးစင်တာတွေအထက်တန်းကျောင်းတွေမှာဖွင့်ထားတာကိုပြန်လည်အနှံ့ဖို့အတွက်ညွှန်ကြားလာတာဖြစ်ပါတယ်ပြည်နယ်နယ်တိုင်းဒေသအသီးသီးမှာ community based facility quarantine အတွက်အသုံးပြုခွင့်ပေးထားတဲ့အခြေခံပညာကျောင်းပေါင်း 6,000 ကျော်အထိရှိတယ်လို့သိရပါတယ်။ဇူလိုင်လအတွင်းမှာကျောင်းတွေပြန်ဖွင့်မှာဖြစ်လို့အသုံးပြုခွင့်ပေးထားတဲ့ဒီကျောင်းတွေကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့အညီပိုသက်စေဖြန့်ပြီးဇွန်လ15ရက်နေ့နောက်ဆုံးထအနှံဖို့ကိုထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ထဲမှာ quarantine ဖွင့်လှစ်ဖို့ခွင့်ပြုထားတဲ့ကျောင်းတွေကိုပြန်လည်အနှံ့ရမယ်လို့ဖော်ပြထားပေမယ့်ရန်ကုန်မြို့ကကျောင်းတချို့မှာအခမဲ့ဖျားနာကူဆေးကံတွေဖွင့်လှစ်ထားတာတွေလည်းရှိနေလို့အဲ့ဒီ Fever Clinic တွေကိုတော့ဘလို့ညွှန်ကြားချက်ပေးမလဲဆိုတာမသိရသေးပါဘူး။သက်ဆိုင်ရာမျိုးနယ်ကအုပ်ချုပ်သူတွေရဲ့ညွှန်ကြားချက်နဲ့အညီအထက်တန်းကျောင်းတွေမှာဖွင့်လှစ်ထားတဲ့အခမဲ့ဖျားနာကူဆေးကံတွေကိုတော့ဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းကြားတာမျိုးမရှိသေးဘူးလို့ဗိုလ်တထောင်မျိုးနယ်ဖျားနာကူဆေးကံတာဝန်ခံဒေါက်တာနေမင်းထက်က VOE ကိုပြောပါရစေ။
ကျောင်းအုပ်နယ်တော့မနေရသွားတွေ့တယ်ဗိုလ်ထောင်ချက်ကျောင်းအုပ်နယ်တော့ကျွန်တော်တို့ကတော့ဘာမှမပြောသေးဘူးပေါ့နော်။ပြီးတော့ကျွန်တော်တို့လက်ရှိကတော့ဒီမေလာပိုင်းကုန်ထီပဲပေါ့နော်ကျောင်းမှာဖွင့်တဲ့ဟာတွေကငကိုတွေကမေလာပိုင်းကုန်ထီပဲမာစတာပလန်ဆွဲထားတယ်ကျောင်းမဖွင့်မချင်းကိုလုပ်မယ်လို့လည်းဆွဲထားတယ်တက်ဆိုင်ရာကနေရောကျွန်တော်တို့ကိုဒီမြို့နယ်ထရိတ်အုပ်လို့ကျောင်းအုပ်လို့ပေါ့နော်ဘာမှတော့ထွေထွေတူတူပြောထားတာအခုချိန်ကြီးမရှိသေးပါဘူ
းကျောင်းတွေပြန်ဖွင့်မှာဖြစ်လို့စေကန်းဖွင့်ထားတဲ့နေရာတွေကိုပြန်ပေးရမယ်ဆိုရင်လည်းအဲ့ဒီမြို့နယ်မှာရှိတဲ့ကျန်တဲ့နေရာတွေမှာဆက်ပြီးဖွင့်လှစ်သွားနိုင်မှုအတွက်ညှိနှိုင်းသွားမယ်လို့သိရပါတယ်ကိုဗစ်ကရောဂါကိုကာကွယ်ထိန်းချုပ်နေတဲ့အချိန်မှာဆေးရုံဆေးကန်းတွေမှာမလိုလားအပ်တဲ့လူစုလူဝေးဖြစ်တာမျိုးကိုရှော့ချပြီးဒီရောဂါပြန့်နှံ့မှုကိုထိန်းချုပ်နိုင်မှုအတွက်အထောက်အကူပြုနေတဲ့ဒီဖျားနာကူဆေးကန်းတွေမှာရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးလှုပ်ဆောင်ထားတဲ့ဆောင်ရွက်ချက်တွေကိုလည်းဒေါက်တာနေမင်းထက်ကအခုလိုပြောပါတယ်
။ပညာရေးရလည်းသိနေတာမှန်ပါတယ်။ဒါပေမဲ့ကျွန်တော်တို့က Fever Clinic မှာဒီအကောင်လုံးရဲ့ protocol ရာ Lunar တယောက်ထိုင်ပြီးတိုင်းထိုင်နေလို့ကျွန်တော်တို့ကအရက်ပြန်နေတဲ့အခြေအနေပဲ။ဒီဝါရင်နောက်ဆေးကန်းပိတ်ပြီးတိုင်းကျွန်တော်တို့ကဆူဂျန်ဟိုက်ပိုကလိုရိုက်တွေနဲ့ဖြန်းပါတယ
်အသုံးပြုခွင့်ပေးထားတဲ့ကျောင်းတွေကိုပိုသက်ဆေးဖြန်းပြီးပြန်အရာမှာကျောင်းမဖွင့်ခင်ကလေးတွေနဲ့ဆရာဆရာမတွေကိုပြန်လျှော်ပြီးသုံးနိုင်တဲ့ mask တွေကိုတယောက်ကိုအနည်းဆုံးနှစ်ခုစီဝေပေးဖို့နဲ့မျက်နှာကားတွေကိုလည်းပေးနိုင်ဖို့ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကပြောပါတယ်ကျောင်းတွေမှာအဖျားတိုင်းကိရိယာတွေကိုပါပေးထားပြီး social distancing ကိုကျောင်းငယ်တွေနဲ့ ferry ကားတွေပေါ်မှာပါဆောင်ရွက်နိုင်ဖို့စီစဉ်နေတယ်လို့သိရပါတယ်ကိုဗစ်ကာလမှာအခြေခံပညာကျောင်းတွေကိုပြန်ဖွင့်နိုင်မှုအတွက်ဆောင်ရွက်ထားတဲ့အသေးစိတ်အချက်တွေကိုထုတ်ပြန်ပေးသွားမယ်လို့လည်းဦးကိုလေးဝင်းကဆက်ပြောပါတယ်
။ Mask တက်စင်းလဲကလေးရတချိန်ကို mask တက်ထားလို့မရဘူး။အဲသူ့ကိုဥမာ45မိနစ်တက်ပြီးရင်ဒီချိန်ဒါဖွင့်ပြီးတော့လွတ်လွတ်လပ်လပ်တန့်ချင်းနဲ့လေကိုချူအောင်လဲဆိုတာမျိုးလဲလို့ရမယ်ကျွန်တော်တို့။နောက်တစ်ခုကတော့ကျွန်တော်လက်စီးရဆိုပါဆိုလက်စီးမှုအတွက်လဲကျောင်းနေမှာလဲဒီဖင်ဝချင်းဒီ facility ဒီကျွန်တော်လုပ်ပြဖို့အတွက်လည်းပဲဒါတွေလည်းအကုန်စီစဉ်နေတယ်။အဲကျောင်းတွေမဖွင့်ရင်မှဆရာဆရာမတွေကလည်းပဲကျမကြီးဆက်စီးတာတော့လည်းပဲလုပ်ဖို့ကြိုးပမ်းကြည့်တယ
်။အခမဲ့ဖျားနာကူဆေးကန်းတွေကိုရန်ကုန်မြို့မှာတော့မြို့နယ်18ခုမှာဖွင့်လှစ်ထားပြီးထပ်တိုးဖွင့်လှစ်သွားဖို့ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ်။ရန်ကုန်မြို့အပြင်မန္တလေးမြို့နဲ့တခြားဒေသတွေမှာလည်းအဲ့ဒီဆေးကန်းတွေကိုဖွင့်လှစ်နိုင်မှုအတွက်စေတနာရှင်လှုပ်ရှားပေးဆရာဝန်တွေနဲ့အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာပေါင်း182ဦးရှိခဲ့ပြီးအဲ့ဒီတွေကတည်ဆုံသူ6ဦးနဲ့ယောဂဘူကင်းစင်လာသူ84ဦးအထိရှိထားပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။